ကျမ်းမာရေးပြန်ကောင်းလာပြီဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတောက်ကြာနေနေပြီးတော့မှကျင်းပမဲ့ AIPA လို့ခေါ်တဲ့အာဆီယံပါလီမန်များညီလာခံအဖွဲ့မင်ကွန်းပြောကြားမှာဖြစ်ပါတယ်NLD ပါတီလွှတ်တော်ကိုယ်စားလှယ်ဥယျာဉ်83ရာခိုင်နှုန်းကျော်လွှမ်းမိုးထားတဲ့မြန်မာလွှတ်တော်ကနေပထမဦးဆုံးကြိမ်အင်ရှင်ဖြစ်လက်ခံကျင်းပတဲ့ ASEAN ပါလီမန်များညီလာခံရဲ့ထူးခြားချက်တွေဘာတွေရှိနိုင်မလဲဆိုတာကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။ပြပခီးစဉ်တွေကြောင့်ပင်မမီးနေထိုင်မကောင်းဖြစ်ခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးကိုပြည်သူအများစိုးရိမ်နေကြချိန်မှာပထမဆုံးကြိမ်လူမြင်ကွင်းထွက်လာတဲ့အနေနဲ့မနေ့ပြန်မှာကျင်းပမဲ့38ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကိုဒေါက်ဆန်းစုကြည်တက်ရောက်ပြီးအဖွင့်မိကွန်းပြောကြားမှာဖြစ်ပါတယ်။ဒေတာရင်းအာဆီယံနိုင်ငံတွေကပါလီမန်အမတ်အများပြားတက်ရောက်မဲ့ဒီညီလာခံအစီအစဉ်နဲ့ပတ်သက်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကမနေ့ကအခုလိုကြေညာသွားပါတယ်။
ဒီညီလာခံဖွံ့ဖွဲခန်းနာမှာနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွင့်မိန်ကွန်းပြောကြားမှာဖြစ်ပါတယ်။ညီလာခံမှာနိုင်ငံရေးစီးပွားရေးလူမှုရေးရုံးလုပ်ငန်းဆိုင်ရာနဲ့အမျိုးသမီးလွှတ်တော်စတဲ့ကော်မတီ၅ခုကခေါင်းစဉ်၅ခုနဲ့အကြောင်းအရာ73ချက်ကိုဆွေးနွေးသွားမှာဖြစ်ပါတယ်
။စစ်ဆိုးရအုပ်ချုပ်ခဲ့တဲ့နှစ်ပေါင်း20ကျော်ကာလအတွင်းအာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့မှလေ့လာသူအဖြစ်ရှိခဲ့တဲ့မြန်မာနိုင်ငံဟာ2010ပြည့်နှစ်ရွေးကောက်ပွဲကနေအရက်သားတစ်ပိုင်းအစိုးရတက်လာချိန်2011ခုနှစ်မှာတင်းပြည့်အဖွဲ့ဝင်ဖြစ်လာခဲ့တာပါဒါပေမဲ့လည်းအဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူဖို့နဲ့ညီလာခံကိုလက်ခံကျင်းပဖို့အလှည့်ကိုတော့2015ရွေးကောက်ပွဲကနေဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရပြီးချိန်မှာအကောင့်ထဲဖော်နိုင်တာဖြစ်ပါတယ်အခုလိုမြန်မာနိုင်ငံမှာပထမဆုံးချိန်ဖြစ်အာဆီယံအမတ်များညီလာခံကျင်းပရတာနဲ့ပတ်သက်လို့တာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာတန်ဝင်းကအခုလိုပြောသွားပါတယ်
ပြီးခဲ့တဲ့နှစ်36ကြိမ်မြောက်အာဆီယံပါလီမန်ညီလာခံကမလေးရှားမှာလုပ်တယ်။မလေးရှားလုပ်တဲ့အချိန်တော့ဒီအချိန်စက်တင်ဘာပေါ့ဒါမှတ်တမ်းလေးအရာဆိုတော့အဲ့ဒီအချိန်မှာကျွန်တော်မြန်မာနိုင်ငံကလွှတ်တော်ကိုယ်စားလှယ်အဖွဲ့တွေတွားကြတဲ့အချိန်ကြတော့နောက်နှစ်ကဒီအလှည့်ကမြန်မာနိုင်ငံရဲ့အလှည့်ဖြစ်ပြီမဲ့ဒီ2015တုန်းကတော့ယူကော့ပွဲလည်းမကြခင်လာတော့မယ်ပြီးတော့လွှတ်တော်ကလည်း January ဆိုရင်ပြီးဆုံးမယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအချိန်တော့ဥက္ကဋ္ဌတောင်းကိုလက်ခံမယူခဲ့သေးပါဘူး။မယူခဲ့ပြီးတော့အခုဒီ2016ကျွန်တော်တို့လွှတ်တော်ဒုတိယကြိမ်လွှတ်တော်စတဲ့အချိန်ကြတော့မှပဲညီလာခံတာဝန်ကိုရယူပါမယ်ဆိုပြီးတော့ဧပြီလလောက်ကဆုံးဖြတ်တဲ့အတွက်ဇွန်လလောက်ကလေးကဒီအစည်းအဝေးအတွက်ဆရာတို့စတင်ပြင်ဆင်တာဖြစ်ပါတယ်
။အာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နောက်ခံသမိုင်းကြောင်းကိုတော့1990ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်အမတ်ဖြစ်ခဲ့ပြီးပြည်ပရောက်ညွန်ပေါင်းအစိုးရအဖွဲ့မှာတာဝန်ယူခဲ့သူတက်ဦးဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုပြောပါတယ်
။ဒီအခု AIPA မှာကျွန်တော်တို့အနေနဲ့အဝေးရောက်အမတ်တွေအနေနဲ့နေရာရအောင်ကြိုးစားခဲ့ပြီမလို့အဲ့ဒီအချိန်မှာစစ်ဆိုးရဆိုတော့စစ်ဆိုးရအမတ်ဆိုတာမရှိဘူးအမတ်တွေထောင်ထဲနဲ့ပြပမှာရောက်နေတဲ့အချိန်မှာသူကနေပြီးတော့တရားသူကြီးချုပ်တို့ရှိနေချုပ်တို့ပဲကိုစားလွတ်တဲ့အချိန်ကျွန်တော်တို့အဲ့ဒီစီဝေခမ်းမရဲ့ဘေးကပဲလုခွင့်ရခဲ့တဲ့အနေထားပေါ့နော်အဲ့တော့ကျွန်တော်တို့အလောက်ထိအာဆီယံဟာကျွန်တော်တို့ကိုကန့်သတ်မှုတွေရှိတယ်ဒီအတွက်လည်းပဲကျွန်တော်တို့မိတ်ဆွေဒီအာဆီယံအမတ်တွေနဲ့ကြိုးစားခဲ့ရတာဖြစ်တဲ့အတွက်ဒီဒီမိုကရေစီလှုပ်ရှားမှုအပေါ်မှာတော့အာဆီယံနဲ့အာဆီယံလွှတ်တော်အမတ်အဖွဲ့ဟာအစ်စ်ဆိုဘက်ကလက်ခဲ့တယ်လို့ကျွန်တော်တို့ဒါတော့သဘိုင်းကြောင့်မှတ်တမ်းတင်ရမှာပါပဲ
အခုဒီအာဆီယံအမတ်တွေရဲ့ညီလာခံကိုမြန်မာနိုင်ငံကအရှင်ဖြစ်လက်ခံကျင်းပပြီဆိုတော့ဘယ်လိုထူးခြားချက်တွေရှိလာနိုင်မလဲရှင
်အာဆီယံနိုင်ငံများအစုကတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်ဟိုအရေးကြီးပါတယ်အိုအင်အားကြီးနိုင်ငံကြီးနှစ်ခုအပြင်အရေးကြီးတာတက်တဲ့အရေးကြီးတာကတော့အာဆီယံအုပ်စုပဲဖြစ်ပါတယ်ဒီကနေ့တော့ဒေါက်တာအောင်ဆန်းစုကြည်ကိုလည်းကလည်းအဲဒီအမတ်တဦးဖြစ်လာတဲ့နိုင်ငံရဲ့ဟလာကျန်ပေပုဂ္ဂိုလ်နဲ့နိုင်ငံရဲ့ဝန်ကြီးဖြစ်လာပြီးတော့ဒီအစည်းအဝေးကမြန်မာနိုင်ငံမှာလာပြီးကျင်းပတော့ဒါကကြီးမားတဲ့ပြောင်းလဲမှုခြေလှမ်းကြီးတစ်ခုဖြစ်တယ်လို့မြင်ပါတယ်
အာဆီယံပါလီမန်များညီလာခံကိုစက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိနေပြည်တော်မှာ4ရက်တာကျင်းပမှာဖြစ်ပြီးနိုင်ငံပိုင်ရုပ်သံတဲ့ရေဒီယိုတို့ကနေဒီညီလာခံမှာပြောဆိုဆွေးနွေးမှုတွေကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာဖြစ်ပါရဲ့ရှင်